တရုတ်နိုင်ငံစီချွန်ပြည်နယ်ထဲမှာရုတ်တရက်ရေးကြီးကြတာကြောင့်လူခုနှစ်ဦးထပ်မံတဲ့သေဆုံးပြီးတော့၈ဦးဒဏ်ရာရခဲ့ကြောင်းတရုတ်အစိုးရပိုင် CCTV သတင်းဌာနကသတင်းကနေမှာကြေညာပါရယ်မြစ်တဲ့ရုတ်တရက်ရေးတွေစီးဆင်းလာတာကိုခီးသွွားဧည့်သည်တွေကအံ့ဩပြီးတော့ရက်ကြည့်နေတာကိုရုတ်တန်ကပုံရိပ်တွေမှာတွေ့ရပါရယ်စနေနေ့ကအဲ့ဒီလိုရုတ်တရက်ရေးကြီးမှုကနေလွတ်အောင်လူချို့ထွက်ပြေးတာကိုလည်းတွေ့ရပါရယ်အခင်ဖြစ်ရာနေရာကိုတရုတ်အာဏာပိုင်တွေကကယ်ဆယ်ရေးအဖွဲ့ကိုဆီလို့ထားသလိုထိခိုက်တရားရသူတွေကိုလည်းနှိစရာစီရင်တွေကိုပို့ပေးထားတာပါပုံတွေဆွဆိုတဲ့နေရာဒီကာလမှာအခုလိုရေကြီးရေရှမ်းတာမျိုးတရုတ်နိုင်ငံမှာပုံမှန်ကြုံရလေးရှိတယ်ဆိုပေမဲ့လို့ရာသီဥတုရာသီပြောင်းလဲမှုအကျိုးဆက်ချောင်းပြင်းထန်တဲ့ဆိုရတဲ့ရာသီဥတုမျိုးအဖြစ်ပေါ်များလာတယ်လို့တရုတ်အာဏာပိုင်တွေကသတိပေးထားပါတယ်။တစ်ချိန်ထဲမှာပဲထိုင်းနယ်စပ်နဲ့22မိုင်အကွာမြန်မာနိုင်ငံထဲကရေလောင်သမန်တစ်ခုကျိုးပေါက်ခဲ့တာကြောင့်ထိုင်းနိုင်ငံရဲ့ဇိုင်းမြေရေရုတ်တက်တက်လာရကထိုင်းမြောက်ပိုင်းမှာရေကြီးရေရှမ်းနေပါတယ်။စနေနေ့ကရေကြီးရေရှမ်းမှုမှာလူတွေလမ်းမေးဆေးဆိုင်တွေပါရေစီးနဲ့အတူမျောပါသွားတာကိုလူမှုကွန်ရက်ပုံရိပ်တွေမှာတွေ့ရပါတယ်။အပူပိုင်းမုံတိုင်းမှုလန်ကြောင့်မိုးတဲထန်စွာရွာသွန်းခဲ့ရကထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့ဖက်မှာရေကြီးရေရှမ်းနေတာပါအခုလိုမိုးကြီးခဲ့တာကြောင့်ရှမ်းပြည်ထက်ကဆယ်ရီမာလဲရေတက်ပြီးတော့ရေတွေရှမ်းထွက်လာတယ်လို့ဒေသရင်းသတင်းတွေကိုကိုးကားပြီးတော့ရိုက်တာသတင်းတရမှာရေးသားထားပါတယ်မြန်မာနိုင်ငံတာချီလိမ့်မြုပ်ဖက်မှာလဲရေတွေကြီးနေပြီးတော့မေဆိုင်မြို့မှာတော့အင်ချီ2000လောက်ရေပေးတင်ခဲ့ကြောင်း PBS သတင်းမှာဖော်ပြထားပါတယ်